အီရတ်နိုင်ငံမှာသဘုံထနေတဲ့ဆူနီစစ်သွေးကြွတွေကိုနှိမ်နင်းနိုင်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကစီးရီးအကြံပေး300အထိဆေလွှတ်မယ်လို့ကတိပြုထားတဲ့အထက်ကပထမအဖွဲ့ဟာဒီအီရတ်မှာဖြစ်နေတဲ့အခြေအနေတွေကိုစတင်သုံးသပ်နေပါပြီ။အီရတ်နိုင်ငံထဲမှာရှိနေပြီးသားစီးရီးအကြံပေး40ပါဝင်တဲ့အထူးစစ်စင်ရေးအဖွဲ့နှစ်ဖွဲ့ရဲ့လုပ်ငန်းတွေအင်္ဂါနေ့မှာစတင်ခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရေဒတ်ဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါရတယ်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာအလေချမ်းဒေသစစ်ဌာနချုပ်ကနေနောက်ထပ်ရောက်လာတဲ့စစ်သည်90ဟာလဲဘန်ဂဒက်မြို့တော်မှာပူတွဲကုတ်ကဲရေးစင်တာဖွင့်ဖို့လုပ်နေပြီလို့ရေဒတ်ဗိုလ်ချုပ်ကြီးကာဘီကပြောပါရယ်လာမယ့်ရက်ပိုင်းတွေအတွင်းမှာလဲနောက်ထပ်အဖွဲ့၄ဘွဲ့ရောက်လာဖို့ရှိနေပြီးတော့သူတို့ရောက်လာရင်စုစုပေါင်းအမေရိကန်စစ်မှုထမ်း200နီးပါးဖြစ်သွားမှာဖြစ်ပါတယ်အီရတ်နိုင်ငံအပေါ်ကနေပြီးတော့လေကြောင်းနဲ့ထောက်လှမ်းမှုတွေကိုလဲအမေရိကန်ကလုပ်နေပါတယ်မျိုးတွေကိုတိုက်ခိုက်သိမ်းပိုက်နေတဲ့စစ်သွေးကြွတွေကိုအီရတ်တပ်တွေကတိုက်ခိုက်နေတာနဲ့အတူဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကိုတည်တည်ချာချာသိနိုင်ဖို့အတွက်အမေရိကန်လေယာဉ်တွေတနေ့ကိုအခေါက်30ကနေပြီးတော့35ကောက်ပြန်တန်းထောက်လှမ်းနေတာပါ။အယ်ခိုင်ဒါကနေခွဲထွက်လာတဲ့ဆူနီစစ်သွေးကြွအစ္စရေလအဖွဲ့တွေကမျိုးတွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါရဲ့ရှင်။